တကြံပွဲတော်ကျွန်တော်နာမည်ကစင်မိုးပါမြန်မာနိုင်ငံအလဲပိုင်းရွှေဘိုမြို့မှာနေပါတယ်ရွှေဘိုကနေရာဒီမှာဆိုရင်အပူဆုံးအချောက်တွေဆုံးအပိုင်းမှာဒါကြောင့်ကျွန်တော်ကတကြံပွဲတော်ကိုအရန်ကြိုက်တာပေါ့တကြံကိုမကြုံဘူးသေးတဲ့သူတွေအတွက်ဒီပွဲတော်အကြောင်းကိုကျွန်တော်နည်းနည်းပြောပြပါမယ်တကြံဆိုတာကတော့မြမယူရာနှစ်သက်ကူပွဲတော်တစ်ခုပါနှစ်တနည်းရဲ့အပူဆုံးလားဖြစ်တဲ့ဧပြီလလယ်မှာကျင်းပပါတယ်ဒီလိုအရန်ပူတဲ့အချိန်မှာကျင်းပတဲ့အတွက်ကြောင့်တကြံကကစားကြပြီးတနိုင်ငံလုံးရေကစားပွဲတော်ကြီးကျင်းပတာပါရေပက်ကစားတဲ့ပုံစံအမျိုးမျိုးရှိပါတယ်တချို့ကခွက်နဲ့ဖြည်းဖြည်းညင်ညင်သာသာလောင်းကြပြီးတချို့ကတော့မီးစက်ပိုက်တွေနဲ့ပါကစားကြပါတယ်မျိုးတွေမှလည်းနေရာအနှက်မန်တက်တွေစောက်ပြီးလူကြီးလူငယ်မရွေးအားလုံးအဲ့ဒီမန်တက်တွေပေါ်မှာကျဲလောင်တဲ့ဂီတသံစင်တွေနဲ့ပျော့ပျော့ပါပါကကြပါတယ်ကရင်စင်ပေါ်ကနေလေအကလူတွေကိုပိုက်နဲ့ရီလန်းပတ်နေကြတာကိုမြင်ရတာဟာတကယ်ကိုကြည်နူးပျော်ရွှင်စရာမြင်ကွင်းပါပဲ။တကြံမှာစားတဲ့အထူးမုတ်တချို့လည်းရှိပါတယ်။အဲ့ဒီထဲကတစ်မျိုးကတော့မုံလုံးရေပေါ်လို့ခေါ်ပြီးကောင်းရင်းဆန်ကိုလုံးလေးတွေလုပ်ပြီးအထဲမှာထညက်နဲ့အပြင်မှာတော့အုံသီးပါတဲ့မုတ်ပါ။မော်လုံးရေပေါ်လုတ်တဲ့အခါတချို့တွေကတတုံမှာတလုံးကိုထညက်အစာငရုတ်သီးထည့်ပြီးလုတ်ကြပါတယ်။ဒါကတော့ကန်ဆမ်းမဲပေါက်တလို့ပါပဲ။စားမိတဲ့လူကတော့သူ့ကိုယ်သူကန်ကောင်းတယ်လို့ထင်မှာတော့မဟုတ်ပါဘူး။တကြံပွဲတော်ဟာဒီလိုပြောစရာတွေအပြင်ဗုဒ္ဓဘာသာမှာအရေးပါတဲ့ပွဲတော်တစ်ခုဖြစ်တာကြောင့်နှစ်သက်အတွက်ကောင်းမှုကုသိုလ်တွေလည်းလုပ်ကြပါတယ်။ဒီနေ့မှာတော့ကျွန်တော်တို့ကြံပွဲတော်ကိုအတူတူဆင်နွှဲနိုင်မယ်လို့မျှော်လင့်ပါတယ်